ရိုက်တာသတင်းတော်ကိုအလုံးနဲ့ကိုကျော်စိုးတို့ကို2009နှစ်ချမှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ဆရာတို့ဒီမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကနေပြီးတော့ကြေညာချက်ထုတ်ပြန်ထားတာပေါ့လေ
။ဟုတ်ကဲ့
။သူတို့ရဲ့ဆက်လက်ပြီးတော့အယူခံဝင်ခွင့်မှာဆရာတို့တိုက်တွန်းထားချက်လေးပေါ့လေ။တစ်စီလောက်ရှင်းပြပေးပါလားဆရာ။
ကျွန်တော်တို့ကော်မရှင်ဥပဒေအရလည်းဒီလိုတရားရုံးပေါ်ရောက်တဲ့ကိစ္စတို့တရားရုံးကဆုံးဖြတ်ပြီးတဲ့ကိစ္စတို့ဆိုကျွန်တော်တို့ကအဲစုံစမ်းစစ်ဆေးမှုတွေပါဝင်မှုတွေကျွန်တော်တို့မရှိပါဘူး။သို့တော့နိုင်ငံတကာပုဂ္ဂိုလ်တွေတင်ကြရပုဂ္ဂိုလ်တွေအဖွဲ့အစည်းတွေရဲ့ဝေမာမှုတွေနောက်ပြည်တွင်းကတင်ကြရပုဂ္ဂိုလ်တွေအဖွဲ့အစည်းတွေရဲ့ဝေမာမှုတွေကတော်တော်လေးကြဲကြဲလောင်လောင်ပြင်းပြင်းထန်ထန်လေးကြားနေရတာပေါ့နော်။နိုင်ငံပေါ်တွေနိုင်ငံရဲ့ကုန်စည်ကနိုင်ငံရဲ့အခြေအနေဓာတ်တွေပေါ်နှိုင်းချင်းပြီးတော့မှပြည်ပေါင်းစုံကလူကြီးတွေစဉ်းစားပြီးတော့အဲတခုခုပေါ့နော်။အော်ပြင်မယ်ဆိုရင်တော့တင့်တော်မယ်လို့ကျွန်တော်တို့ဝိုင်းဝန်းဆွေးနွေးကြတာပါ။နောက်ပြီးတော့မှဒီအခြေခံလူ့အခွင့်အရေးဖြစ်တဲ့ဒါသူတို့တွေမဟုတ်ပါဘူး။အကျဉ်းသားအလုံးရဲ့အခြေခံလူ့အခွင့်အရေးဖြစ်ပါတယ်။ပြည်မှုနဲ့ပတ်သက်လို့ဒီပြည်တမ်းနဲ့ပတ်သက်လို့အဲသူတို့အယူခံဝင်ဝင်ရှိတာပေါ့နိ။ကျွန်တော်တိတိကျကျောက်ကလေးအယူခံဝင်နိုင်ဖို့အတွက်ကူညီဆောင်ရွက်ပေးဖို့ပေါ့။နောက်တစ်ခုကရဲလူအယူခံနေအဆင့်ဆင့်ရှုံးခဲ့ပြီးရှိတော့ပေါ့နော်။မပြောကောင်းမဆိုကောင်းစာချုပ်တော့ပေါ့နော်။ဒါလိုတော့ကျုပ်ကိုစာချုပ်တော့တင်လို့ရတယ်ရှိပါတယ်။လုံနိုင်ဖို့အတွက်ကိုကူညီပံ့ပိုးပေးဖို့ဆိုတဲ့စီစဉ်ကျွန်တော်တို့ပါပါလေ။အဲကြောင့်ကျွန်တော်ဒီထုတ်ပြန်ချက်ကလေးကိုထုတ်လိုက်တာဖြစ်ပါလေ။
တရားရုံးရဲ့ဟိုစီရင်ချက်ချမှတ်တဲ့အပေါ်မှာဘယ်လိုများပြောချင်ပါလဲဗျ။ဟ
ိုအဲ့ဒါကြီးကတော့ဟိုကျွန်တော်တို့ပြောလို့မရဘူးပြောလို့ပေါ့လေ။ဘာလို့လဲဆိုတော့တရားသူကြီးနဲ့တရားရုံးတွေကဆွဆွဲသူရယ်ဆွဆွဲခံရသူတက်ကလူပုဂ္ဂိုလ်တက်တွေရယ်ထွက်ဆိုချက်တွေကိုလည်းသူတို့ဒီချာနားထောင်ကြရပါပေါ့လေ။တို့ကနှစ်ဖက်သောအဖွဲ့အစည်းတင်ပြတဲ့ဟိုအထောက်ထားတွေ document တွေပေါ့။ဒါတွေကိုလည်းပဲတရားသူကြီးတွေကအကောင်လုံးကိုသူတို့မြင်တွေ့ကြည့်ရှုစစ်ဆေးလို့ရပါတယ်။အဲတော့သူတို့ကြည့်ရှုစစ်ဆေးလို့ရတဲ့ဟိုအထောက်ထားဆော်ရက်ဆာရန်တွေနဲ့ပစ္စည်းတွေနဲ့ကြားနာလို့ရတဲ့ဒီထွက်ဆိုချက်တွေပေါ်မူတည်ပြီးတော့သုံးသပ်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကကြာတော့အလောက်တိဒီအထောက်ထားတွေလည်းကျွန်တော်တို့ကမမြင်ရဘူး။ထွက်ဆိုချက်တွေလည်းကျွန်တော်တို့ကဂါကနာနာနားမထောင်ရဘူးပေါ့နော်။အခုမသိဘဲနဲ့အလျှောက်ဝေဖန်မယ်ဆိုတော့ဟိုဒီတရားသူကြီးရဲ့သုံးသပ်ချက်ကမှားတယ်မှန်တယ်လို့ချော်တယ်အားနေတယ်ပြောဖို့ကကျွန်တော်တို့ကအလွန်ငုံလေးပါလေကွာ။တကယ်အခြေအနေမှဟာဘာလဲဆိုတော့တရားသူကြီးမှသိနေပြ။သူတွေ့ရတဲ့အထောက်ထားတွေနဲ့သူစစ်မေးလို့ရတဲ့တက်တီထွက်ဆိုချက်တွေပေါ်မူတည်ပြီးတော့ပြောင်းလဲသွားတယ်လို့ကျွန်တော်တို့ထင်ပါလေဗျာ
။ဟုတ်ကဲ့။အခုဆိုရင်လည်းဗျာသတင်းတော်နှစ်ယောက်ကိုအခုလိုမျိုးဟိုပြစ်ဟိုပစ်ဒဏ်9နှစ်ဆိုတဲ့ထောင်ဒဏ်ကိုချမှတ်လိုက်တဲ့အတွက်ကြောင့်မလို့သတင်းမီဒီယာကိုချိန်ချောင်းလိုက်တယ်လို့လည်းတော်တော်များများလည်းဝေဖန်ကြတယ်ပေါ့လေ။အဲ့ဒီပေါ်မှာဆိုလို့ရှိရင်ရောဘယ်လိုများပြောချင်ပါလဲဗျာ
။ကျွန်တော်တို့လည်းပဲဒီသတင်းတောက်တီရဲ့အခွင့်အရေးပေါ့နော်။သတင်းတော်ဟာလွတ်လပ်စွာသတင်းယူခွင့်ရှိတယ်ဆိုတာကိုကျွန်တော်တို့လည်းအမြဲတမ်းထောက်ခံပြီးတော့ပြောဆိုနေတာပေါ့နော်။နောက်ဒီသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုလည်းပဲဒါသတင်းတော်တွေလွတ်လပ်စွာသတင်းရယူခွင့်ကိုကျွန်တော်လေးစားဖို့လိုတယ်ဆိုတာလည်းကျွန်တော်တို့အမြဲတမ်းတိုက်တွန်းပါတယ်။ဒီလိုပြည်ထောင်ချမှတ်လိုက်ခြင်းဟာသတင်းတော်များရဲ့သတင်းရယူလွတ်လပ်ခွင့်ကိုထိပါတယ်လို့တော့ကျွန်တော်စိတ်ထဲမှာတော့မစိုးရိမ်စီခြင်းဘူးပေါ့။ဒီနေရာမှာနှစ်ပိုင်းကွဲတာပေါ့နော်။တစ်ခုကကျတော့သတင်းတော်ရဲ့သတင်းလွတ်လပ်စွာရယူခွင့်။တစ်ခုကကျတော့နိုင်ငံတော်ကသတ်မှတ်ထားတဲ့ဥပဒေကိုထိုးဖောက်တာပေါ့နော်အဲ့ဒီနှစ်ခုကအပြိုင်ညာပေါ့နိုင်ငံတော်ရဲ့ရုပ်ဝတ်ချက်အဥပဒေကိုသူတို့ဘယ်လောက်ထိချိုးဖောက်တယ်လဲမချိုးဖောက်ဘူးလေဆိုတာကျွန်တော်တို့ကတော့မသိနိုင်ဘူးလေကျွန်တော်တို့ကတရားရုံးမှမဟုတ်တာဟုတ်တရားရုံးကအဲ့ဒီမှာဒီသတင်းတော်ရဲ့လုံပိုင်ခွင့်ရှိတဲ့သတင်းရယူခွင့်ဆိုတဲ့အတိုင်းအတာရယ်ဘုရားကနိုင်ငံတော်ရုပ်ဝတ်အဥပဒေကိုချိုးဖောက်တယ်ဆိုတာအတိုင်းအတာရယ်ဒီနှစ်ခုကိုဘယ်လန့်ချလိုက်တဲ့အခါကျတော့နိုင်ငံတော်လူ့ဝဲအုပ်တွေကိုချိုးဖောက်မှုကများတယ်လို့သူသုံးသပ်လို့သာလျင်ပြစ်ဒဏ်ကိုချလိုက်တယ်လို့ကျွန်တော်တို့ကယူဆတာပေါ့နော်အဲသတင်းတော်လုံပိုင်ခွင့်ကိုကျင်းသုံးတာကများတယ်ဆိုရင်တော့ဒါဒီပြစ်ဒဏ်ချဖို့အကြောင်းမရှိဘူးပေါ့
ကိုအားလုံးနဲ့ကိုကျော်စိုးတို့ဆစ်ဆက်ပြီးတော့လေအယူခံတက်မယ်ဆိုလို့ရှိရင်အယူခံတရားရုံးအစစ်စစ်နေမှာရောကော်မရှင်အနေနဲ့ဆက်လက်ပြီးတော့လေးလာဆောင်ကြည့်ဖို့များရှိအောင်မလားဗျ
အဲကျွန်တော်တို့ကတော့ဟိုစောင့်ကြည့်မှာပါစောင့်ကြည့်မှာပါလေးလာမှာပါအနေနဲ့လည်းကျွန်တော်တို့ကဒီလိုဖုန်းနဲ့ဆက်မိတာမျိုးမနောက်တခါအဲလူကိုယ်တိုင်သွားကြည့်လို့ရတဲ့အစီအပိုင်းမှာကျွန်တော်တို့ကဒါရိုက်တာ level အဆင့်လောက်ကိုကျွန်တော်ထုတ်လုပ်ပြီးတော့လေ့လာခိုင်းတာကျွန်တော်တို့လုပ်နေပါတယ်ခင်ဗျာမိသားစုကိုလည်းကျွန်တော်တော်တော်လေးကိုချင်းစာပါတယ်အားလည်းပေးပါတယ်ဟိုစိတ်တမကြဘူးအစိမ့်မနေဖို့အားပေးပါတယ်ဖြစ်ခြင်းဖြစ်လိုက်တာတွေလည်းဖြစ်လာအောင်လည်းကျွန်တော်တို့ကလည်းတိုက်တွန်းပါတယ်ခုနသတင်းတော်တွေမီဒီယာဘိုင်းကစိုးရင်ဒီလိုမီဒီယာကိုချိန်ချောက်တယ်ဆိုတဲ့ဟာမျိုးလည်းမဖြစ်အောင်လည်းကျွန်တော်တို့ဘက်ကလည်းတတ်နိုင်ပြီးအားရှိပြီးကူညီဆောင်ရွက်ပေးသွားမယ်ဆိုတော့တင်ပြလိုပါတယ်
ဆရာဦးရွှေလင်းအောင်ခုလိုပြကြပြတာ RFA ကကျေးဇူးပါဗျာ
ဟုတ်ကဲ့ပါခင်ဗျာ